မင်္ဂလာပါကိုမိုချမ်းရေ
မင်္ဂလာပါခင်ဗျအ
ဲ့တော့လေဒီနယူးယောက်မှာရှိတယ်ကျမတို့ဒီအမေရိကန်မြန်မာတိုင်ဝမ်အတွက်ပေါ့နော်အခုအမေရိကန်သမ္မတထရမ့်ကသူတာဝန်ဆပြီးတော့ထမ်းဆောင်ချိန်မှာပေါ့နော်အဲ့ဒီရပိုင်းတွင်းမှာပဲအခုဆိုရင်နယူးယောက်မြို့တော်ဝင်ရနေပြီးတော့ဒီနယူးယောက်မြို့ကဒီလူထုနဲ့တွေ့ဆုံပွဲပေါ့နော်အဲ့ဒီတွေ့ဆုံပွဲမှာကိုမိုချမ်းကလည်းတက်ရောက်ခဲ့တယ်ဆိုတော့အခုသမ္မတဒီထရမ့်တက်လာပြီးရပိုင်းတွင်ဘာတွေနယူးယောက်မှာထူးခြားမှုရှိလဲရှင်သူတစ်ဖြစ်မြန်မာတိုင်ဝမ်အတွက်ပေါ့
ဒီသူကคลายတစ်ခုလိုပဲပေါ့เนาะအဲဟိုလာတာဖြစ်တဲ့အတွက်ကြောင့်คลายတစ်ခုလိုပဲလာတာဖြစ်တဲ့အတွက်ကြောင့်ဟိုကိုယ့်ရဲ့ဒီမြန်မာ community အဲကိုအရင်ဆုံးคลายကမရောက်သေးဘူးဆိုတဲ့သဘောမျိုးတော့ဟိုရှိတာပေါ့เนาะအဲဒီနယူးယောက်မှာကအဲသူတို့အခေါ်ပေါ့ဒီ sanctuary city ဆိုတာကအထူးသဖြင့်ဆာရဲဆာတဲ့မရှိတဲ့လူတွေကိုလည်းပဲအဲသူတို့ကတနိုင်တလောက်ဟိုကာကွယ်ပေးတယ်အဲအလုပ်တွေပေးထားတယ်အာစသည်အားဖြင့်အဲ့လိုအခွင့်အရေးထားရှိတယ်ပေါ့နော်အဲတပြိုင်နက်တည်းမှာဒီအဲဆာရဲဆာတဲ့အဲမရှိဘူးရှိတယ်ဆိုတဲ့နေရာမှာမရှိတဲ့လူတွေတဲကလည်းပဲအာပြစ်မှုကျူးလွန်တာတွေလည်းရှိရနော်အဲပြစ်မှုကျူးလွန်တာတွေဆိုတာကဥမာအားဖြင့်ဟလာလူတတ်မှုတို့ဒီနောက်ဒီသူဖြင့်အဲဟိုမဒိန်မှုတို့အာနောက်ပြီးတော့တခြားခိုးဆိုးလူရဲမှုတို့အဲဒါမျိုးတွေကျူးလွန်ထားတဲ့လူတွေလည်းရှိသလိုမှန်မှန်ကန်ကန်နဲ့ရိုးရိုးတသားနဲ့အလုပ်လုပ်ပြီးတော့မှအဲနေထိုင်ကျင့်ကြံကြတဲ့လူတွေလည်းရှိကြတာပဲအဲသူတို့လည်းပဲအဲဒီလက်ရှိအဲသမရရဲ့အမိန့်အရဆိုလို့ရှိရင်အဲသူကနည်းနည်းဝေဝါးတယ်ဗျဝေဝါးမှုရှိတယ်အဲဝေဝါးထားအောင်လည်းပဲလှုပ်ထားသလားတော့မပြောတတ်ဘူးပေါ့နော်အဲအထူးသဖြင့်သူတို့အခေါ်တရားမဝင်တဲ့အဲ immigrant တွေပေါ့နော်တရားမဝင်တဲ့ဒီဝင်လာတဲ့လူတွေဆိုတဲ့နေရာမှာပြောရမယ်ဆိုလို့ရှိရင်အာဘာကိုဆိုလိုတာလဲအဲဆိုတော့ဟိုပေါ့နော်ဒီ question စိတ်ဖြာရတော့မယ့်အနေအထားတွေဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီအချိန်ကျတော့သူကဒီပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးသူကကင်တွယ်ပဲပေါ့ပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးဖမ်းဆီးပြီးတော့မှအဲပြန်ပို့မယ်ပေါ့ဆိုတော့အဲ့ဒါမျိုးနဲ့စတယ်ပေါ့နော်ဆိုတော့စတော့ဗမာအဆုံးတက်မှာလေဆိုတော့မိကွန်းကရှိနေတယ်သူတို့လည်းပဲအဖြေရမရှိဘူးအဖြေရမရှိဘူးเออชีโอวูโววาဖြစ်နေတာတခုကတော့တန်းနဲ့ချီရဲ့လူတွေကိုပြန်ဖမ်းပြီးတော့ပို့မှန်ဆိုတော့ကျုံဝါမှုတော့ရှိ
ဒီဥပမာအမေရိကန်နိုင်ငံကိုရောက်လာတဲ့မြန်မာအများစုပေါ့เนาะတိုင်းသားအများစုပဲဖြစ်ဖြစ်တိုင်းမြန်မာတွေပဲဖြစ်ဖြစ်ပေါ့ဒီမြန်မာနိုင်ငံသားတွေဟာဟို passport နဲ့ euro ဒီ visit နဲ့လာတာတွေရှိရဲ့ business နဲ့လာတာတွေရှိပြီးတော့ဟိုအမေရိကန်မှာဆက်ပြီးတော့နေကြတာပေါ့လေနေကြတဲ့ခါမှာသူတို့ရဲ့ဗီဇာတက်တန်းနေရာကုန်သွားတဲ့ခါမှာသူတို့တွေအခုဆိုရင်ဒီအလုပ်သမားကတ်ပေါ့ employment ဒီကတ်တွေနဲ့နေကြတယ်သူတို့မှာ driver license ID တွေရကြတယ်တခါအဲ့ဒီတကယ်လို့အဲ့ဒါဆွဆွပြောသလိုတက်တန်းကုန်သွားပြီချိန်မှာသူတို့တက်တန်းပြန်တိုးတာတို့เนาะ now employment ဒီ employee ဒီအလုပ်သမားတက်တန်းတိုးတာတို့အဲ့ဒီအလိုမျိုးလူတွေကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင်
တက်တန်းတိုးတာကတော့တိုးခွင့်ရှိတယ်လေအဲဒီနေ့ဒီချိန်ထိတော့အဲ့တက်တန်းတိုးတဲ့ဟာတွေကိုရက်လိုက်ပြီးလို့တော့ပြောတန်တော့မကြပါသေးဘူးเนาะပြောတန်တော့မကြသေးမရက်ပါစေနဲ့တော့ဆုတောင်းတာပေါ့ဗျာเนาะတော်လည်းပဲပြီးခဲ့တဲ့သူ့ရဲ့တက်တန်း၄နှစ်မှာဒီနိုင်ငံရေးခိုလုံတဲ့ကိစ္စတွေကိုရက်ပလိုက်တယ်စစ်ဆေးခွင့်မပြုတ်နိုင်အောင်ဆိုပြီးတော့မှဟိုရွှေ့ဆိုင်ပလိုက်တယ်ဆိုတော့ရွှေ့ဆိုင်ပလိုက်တဲ့အချိန်ကျတော့သူ့ရဲ့တက်တန်း၄နှစ်မှာတော်တော်များများကနိုင်ငံရေးခိုလုံမှုလျှောက်တဲ့သူတွေတော်တော်များများကအင်တာဗျူးမရတော့ဘူးเนาะဒီအစိုးရဘိုးစားတဲ့ပေါ့เนาะဒီ immigration နဲ့ပေါ့เนาะလူဝင်မှုကြက်ကြက်ရင်းနဲ့သူတို့အင်တာဗျူးမရတော့ဘူးအင်တာဗျူးမရတော့တဲ့အချိန်ကျတော့သူတို့ရဲ့ဒီစာရဲစာတမ်းလျှောက်ထားတယ်ဆိုတဲ့အနေထားကကြာရှည်နေတာပေါ့เนาะကြာရှည်နေတဲ့ကြာကာလမှာအလုသမားကတ်ရတယ်ဒီအလုသမားကတ်ထုတ်ပေးထားတယ်အလုသမားကတ်ဒီလည်းပဲခုနပြောလို့ပဲအဲ့ဒါဟို expiration ဆိုတာရှိတဲ့အချိန်ကျတော့ expire ဖြစ်တဲ့အချိန်ကျတော့ အဲ့ဒီ process ကို expire ဖြစ်သွားတဲ့မဖြစ်ခင်မှာကိုကအစ်စ်ကိုရှောက်ရတာဒါပေမဲ့ရှောက်တိုင်းလည်းပဲသူကအချိန်မီရောက်လာတာမဟုတ်ဘူးအဲ့ဒီပြဿနာဆိုတော့အဲ့ဒီရဲ့စကူးဒါကအပိုင်းကဏ္ဍတစ်ခုအဲ့လိုလူမျိုးတွေကလည်းရှိတယ်အပြင်နဲ့ထဲမှာလည်းပဲတချို့ကဒီနိုင်ငံမှာရောက်နေတာနှစ်ပေါင်းများစွာဗျာနိုင်ငံရေးခုံလုံးဝဲရှောက်တယ်မအောင်ဘူးဗျာတော့မအောင်ပြီမဲ့လို့လည်းပဲအခြေအနေအရမြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့အခြေအနေအရဒီနိုင်ငံမှာပဲဆက်နေရတယ်အဲ့လိုလူမျိုးတွေလည်းရှိတယ်ဗျရှိတယ်တော့တခြားကျွန်တော်တို့မသိတဲ့လူတွေလည်းမသိနိုင်တဲ့ shut down တွေပေါ့နော်ဖြစ်ပေါ်နေတဲ့သူတို့ရဲ့အခြေခဲတွေလည်းရှိနိုင်တယ်ဆိုတော့ပြောချင်တာကအဲ့လိုစာရွက်စာတမ်းအပြည့်စုံတဲ့လူတွေမြန်မာအတိုင်းဝိုင်းထဲမှာရှိနေတယ်ဆိုတဲ့အတွက်ကြောင့်ဒီ line ကြီးကျွန်တော်တို့မြန်မာအတိုင်းဝိုင်းကိုအနှင်းနဲ့အမြန်တော့ရောက်လာနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆနေတယ်
ဒါဆိုရင် deportation ပေါ့နော်သမ္မတ Trump ကသူစပြီးတော့တာဝန်ယူတဲ့နေ့မှာပဲသူလက်မှတ်ထိုးလိုက်တဲ့ဒီအစုလိုက်ပြုံလိုက်ပြန်ပြီးတော့ပို့မယ်ပေါ့နော်ဒီတရားမဝင်နေထိုင်တဲ့သူတွေ American ပြည်ထောင်စုမှာရှိနေတဲ့သူတွေပို့မယ်ဆိုတော့အခုစပြီးတော့ ICE လို့ခေါ်တဲ့တကယ်အထူးဒီတပ်ဖွဲ့တွေကစပြီးတော့သူတို့ဟိုဖမ်းပြီးတော့နှိမ်နှင်းတာပေါ့နော်ဆိုတော့အဲ့ဒီလိုဒီပြန်ပြီးတော့ပို့မယ်ဆိုတော့ဒီအဲ့ဒီ policy ကကျမတို့ဒီကမြန်မာအတိုင်းဝိုင်းကိုဘယ်လိုရိုက်ခတ်မှုတွေရှိနေရှင
်အဲကေခုနလိုပေါ့နော်အဓိကကဒီစာရွက်စာတမ်းမရှိလို့အဲပြစရာမရှိလို့အဲဖမ်းတယ်ဆိုတဲ့နေရာမှာအဲကျွန်တော်သိရတဲ့လောက်ကတော့ဒီ American အစိုးရနဲ့အဲဒီဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့အတိုင်းပြည်တွေပေါ့နော်ဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့အတိုင်းပြည်တွေရဲ့အစိုးရတွေနဲ့သူတို့တွေကချိတ်ဆက်လုပ်တယ်ဆက်ဆက်လုပ်တဲ့အချိန်ကျတော့အဲ့လိုမျိုးဒီဆက်သွယ်ရေးလမ်းကြောင်းကောင်းတဲ့နိုင်ငံတွေဆိုလို့ရှိရင်တော့တို့ကလွယ်လွယ်ကူကူပြန်ပို့လိုက်လို့ရတယ်အဲ့ဒီတိုင်းပြည်ဒါပေမဲ့ဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဥပမာမြန်မာနိုင်ငံလိုမျိုးအနေထားပေါ့နော်အဲ့လိုဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဆက်သွယ်ရေးတိကျမလုပ်တဲ့တိုင်းပြည်မျိုးကြတော့သူကအဲ့လိုလူမျိုးကြတော့တို့ကဒီ Texas နော် Texas ပြည်နယ်မှာတို့က camp ကြီးဖွင့်ထားတယ်အဲ့ဒီ camp တွေကိုတို့ပို့မှာအဲ့ဒီကံမှာတော့ထားထားမယ်။နော်ဒါကနံပါတ်၁သူတို့လုတ်ဖို့အတွက်ရည်ရွယ်ထားတာ။သူမတက်လာခင်ကလေးကဒါကိုပြင်ဆင်ထားပြင်ဆင်နေတာ။ဒါကနီလန်တလန်။နောက်နီလန်တလန်ကမက္ကဆီကိုဘက်မှာတော့ထားမယ်။ဆိုတဲ့ဟာနီလန်တလန်။ဆိုတော့အဲ့လိုအသေးစိတ်တွေကတချို့ကိစ္စတွေကျွန်တော်ထင်တယ်။မရှင်းသေးဘူး။သူတို့လုံရင်းနဲ့ဂိုင်တွင်နဲ့လုတ်အဲ့အဲ့ဒါမျိုးပေါ့နော်။အဲ့လိုသွားနေတဲ့သဘောမှာရှိတယ်လို့ကျွန်တော်ယူဆတယ်။အဲ့တော့လည်းပဲဘာဖြစ်လဲဆိုတော့အဓိကကပြည်သူလူထုကအကုန်လုံးမသိရဘူးဗျပြည်သူလူထုကိုရှင်းရှင်းလင်းလင်းနဲ့အသေးစိတ်တွေမပြောဘူးမှုကင်းကျူးလွန်ထားတဲ့သူတွေကိုသူတို့တွေနဲ့ဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့သူကိုယ်တိုင်းပြည်ကိုပြန်ပို့တာပြဿနာမရှိဘူးအဲ့ဒါပေမဲ့လို့အဲ့ဒီတည်းမှာယောနောတော့ပေါ်နဲ့အဲကိုယ်တိုင်းပြည်ကိုမပို့လဲဗျအကြေး Texas ကို Texas မှာသွားထိမ့်သိမ်းထားတယ်သို့မဟုတ် Mexico ဘက်မှာထိမ့်သိမ်းတာဟုတ်တယ်ဒီမှုကင်းကျူးလွန်ထားတဲ့ဒါတော့မတက်နိုင်ဘူးတော့ဒါမှသူမှုကင်းကျူးလွန်ထားကျူးလွန်ထားတဲ့လူတွေဖြစ်တော့အမေရိကမှာလူဆိုးတွေလက်မခံနိုင်ဘူးဒါတော့ကျွန်တော်တို့နားလည်ပြီးတယ်ဒါပေမဲ့နောက်ဆက်တွဲခုနပြောတဲ့ယောနောသောပေါ်နဲ့ပါသွားမဲ့လူတွေဖမ်းခံလိုက်ရမဲ့လူတွေအဲမိသားစုရှိတဲ့လူတွေအဲကလေးတွေပါပါသွားမဲ့အနေအထားမျိုးတွေကဒါကျွန်တော်တို့ကြိုတင်စဉ်းစားထားလို့ရတယ်ကြိုတင်ပြီးတော့မှစိုးရိမ်စရာတွေဖြစ်တယ်ဘာကြောင့်သူပြီးခဲ့တဲ့လေးနှစ်မှာကလေးတွေနဲ့မိဘတွေနဲ့ခွဲထုတ်ပလိုက်တာတွေရှိတယ
်။ဟို deportation ပေါ့နော်အစုလိုက်ပြုံလိုက်ဒီနိုင်ငံတွေကိုပြန်ပို့တဲ့အဲကိစ္စကအရင်ဟိုသမ္မတအိုဘားမားလက်ထက်တုန်းကလည်းဖြစ်ခဲ့တယ်ပေါ့နော်။အဲတုန်းကဆိုလေလူပေါင်းဒီ၄သိန်းလောက်ရှိရဆို၄သိန်းကျော်လောက်ရှိရဆိုပြီးစီးရင်တွေထွက်လာမျိုးတွေရှိရဆိုတော့အခုဒီသမ္မတ Trump ဒီချိန်ဒီ deportation ပြန်ပြီးတော့တရားမဝင်နေထိုင်သူတွေကိုဟိုပြန်ပို့တယ်ဆိုတဲ့ဟာဘယ်လိုกว่าလဲရှင
်။ဆိုတော့လက်ရှိသမ္မတအနေနဲ့ဟလာသူတို့ကဟိုပြောရမယ်ဆိုရင်ဒီလိုစာရွက်စာတမ်းမရှိတဲ့လူတွေကိုတစ်ဖက်ကနေပြီးတော့နှိမ်ကြီးခေါ်တဲ့အပိုင်းနေရှိတယ်ဗျဒါကျွန်တော်အဲ့လိုပဲခံစားရတယ်။ဒါကြောင့်ကိုကလည်းမြန်မာပြည်ကလာတာနိနှိမ်ကအဲ့ဒါကနှိမ်ပြီးခေါ်တဲ့စကားလုံးပေါ့ဗျာ။တရားမဝင်ဘူးဆိုတဲ့စကားလုံးပေါ့နော်။ဒါတပြင်းတဲ့အထက်မှာတစ်ဖက်ကလည်းပဲဒီမိုကရက်ဘက်ကလည်းပဲစာရွက်စာတမ်းမရှိသူလို့ဟိုအဲ့လိုတင်စားပြီးခေါ်တယ်ပေါ့နော်။ဆိုတော့ဘလို့ပဲဖြစ်နေကဲစာရွက်စာတမ်းမရှိတဲ့သူတွေအနေနဲ့ဟလာသမ္မတအိုဘားမားလက်ထက်မှာပြန်ဖမ်းပြီးပို့တယ်ဆိုတာကညင်ညင်တသာနဲ့လုံထုံးလုံနည်းတွေကိုညင်ညင်တသာနဲ့လုတ်သွားတယ်လို့ကျွန်တော်အဲ့လိုမျိုးမြင်ရတယ်เนาะနောက်ပြီးတော့ကလေးနဲ့မိဘတွေကို အဲ့လိုမျိုးဟိုအတင်းအဓမ္မတွေခွဲပြီးတော့မှလှုပ်သွားတဲ့အနေအထားမျိုးတွေမဟုတ်ဘူးဟိုကျွန်တော်အဲ့လိုမြင်ရတယ်နောက်တစ်ခုကဒီဘလို့တိုင်းပြည်မျိုးကနေပြီးတော့မှဘလို့ရောက်လာတယ်လဲဘလို့လူမျိုးတွေလဲဆိုတာကိုလည်းပဲသူတို့တွေနဲ့တေချာခွဲခြားစိတ်ဖြာပြီးတော့မှလှုပ်တဲ့သဘောတွေရှိခဲ့တယ်နော်မြေပြင်မှာတော့တကယ်လက်တွေ့မှာတော့တချို့ဟာလေးတွေတော့နည်းနည်းပါးပါတော့ဟိုပြောစရာစိုးစရာတွေတော့ရှိကောင်းလည်းရှိခဲ့မှာပေါ့နော်ဒါပေမဲ့အခုလိုမျိုးဟိုးလေးတော်ကြော်လူတွေကြောက်လန့်အောင်စိုးရင်ထိတ်လန့်မှုတွေဖြစ်အောင်တော့တော့သူတို့မလုပ်ဘူးမလုပ်ခဲ့ဘူးသမ္မတဥပမာလက်ထက်မှာဥသမ္မတဂျိုးဘိုက်ဒန်လက်ထက်မှာဆိုလို့ရှိရင်လည်းပဲသူ့လက်ထက်မှာဆိုရင်လူပေါင်းတသိန်းနီးပါးလောက်ကိုခမန်းကြီးပေါ့နော်ကိငငန်းအတိကြတော့ကျွန်တော်လည်းမမှတ်မိတော့ဘူးဖတ်တော့ဖတ်လိုက်တယ်အဲ့လိုမျိုးလူပေါင်းတသိန်းနဲ့နီးပါးလောက်ကိုသူပြန်ပို့လိုက်တယ်လို့ကျွန်တော်ဟိုဖတ်လိုက်ရတယ်အထူးသဖြင့်မှုခင်းကျူးလွန်ထားတဲ့သူတွေကိုပြန်ပို့တာရှိတယ်။နောက်မနေ့တနေ့မှလောလောလတ်လတ်ရောက်လာတဲ့ဟိုဒီတောင်ဘက်ကနေပေါ့နော်မက္ဆီကိုကနေရောက်လာတဲ့မက္ဆီကိုဘက်ကနေရောက်လာတဲ့လူတွေကိုလည်းပဲပြန်ပို့လိုက်တာတွေရှိတယ်လို့လောလောလတ်လတ်ရောက်လာလူတွေပေါ့နော်ပြန်ပို့လိုက်တာတွေရှိတယ်။အထူးသဖြင့်ကျောင်းတွေဖျားကျောင်းတွေနော်ဖျားကျောင်းတွေရယ်ကလေးကျောင်းတွေရယ်ဟလာအမူလာတန်းကျောင်းအလယ်တန်းကျောင်းတွေမှာအဲ့လိုမျိုးအတင်းအဓမ္မဝင်ဖမ်းဖို့အတွက်ကိုဘယ်သူမှသမ္မတဥပမာလက်ထက်မှာရောသမ္မတဘိုက်ဒန်လက်ထက်မှာရောမလုပ်ခဲ့ဘူး။ကြေညာချက်လည်းမထုတ်ခဲ့သလိုအမိန့်လည်းမပေးခဲ့ဘူး။အဲ့ချိန်ကျတော့ခုနပြောတဲ့ ICE ကသူတို့ရဲ့လုတ်ပိုင်ခွင့်ပေါင်ကကျင်းတယ်။လုတ်ပိုင်ခွင့်ပေါင်ကျင်းကျင်းလေးပဲပေးထားတာ။အဲ့ဒီပေါင်ထဲနဲ့လောပါတာ။အဲအခုကမတူတာကဘာလဲဆိုတော့လုတ်ပိုင်ခွင့်ပေါင်ကိုမတိမတာတိတိတတာပေါ့။တစ်ဖက်ကလည်းကြည့်ရင်မတိမတာတစ်ဖက်ကကြည့်လို့ရှိရင်တိတိတတာကိုချဲ့ပြီးတော့မှအမိန့်ပေးထားတဲ့သဘောတွေဖြစ်တယ်။ဆိုတာကအခုဆိုရင်ဖျားကြောင်းလဲဂိမ်းမဆိုင်ဝင်ဖမ်းပါပဲ။နော်အဲနောက်ပြီးတော့ဒီကလေးတွေမူလာတန်းကြောင်းကလေးဒီအထက်တန်းကြောင်းတွေမှာလည်းပဲကြောင်းတက်နေနေလည်းပဲတွေ့တယ်ဆိုလို့ရှင်ဝင်ဖမ်းပါပဲ။စည်ရင်းရှိတယ်ဆိုလို့ရှင်ဝင်ဖမ်းခွင့်ပေးထားတယ်။ဆိုအဲ့ချိန်ကျတော့စိုးရင်စရာတွေကအဆင့်တစ်ခုပါတက်လာတယ်။နော်အောက်ခြေအဆင့်မှာလည်းမဟုတ်ဘူးစိုးရင်ရမယ့်အနေအထားတွေကလူတွေမကြောက်ကြောက်အောင်လှုပ်လာတဲ့သဘောတွေဖြစ်လာတယ်။ဆိုတော့ဒါဒီအာဘလို့အခြေအနေမျိုးဘလို့ဆက်ဖြစ်မလဲဆိုတော့ကျွန်တော်တို့လည်းအတတ်မပြောနိုင်ဘူး။